မြန်မာနိုင်ငံအပါဝင်ကမ္ဘာတဝန်းပတ်ဝန်းကျင်ထိန်းသိမ်းအဖွဲ့တွေကဒီနှစ်တွင်မှာပလတ်စတစ်ညင်ညမ်းမှုတိုက်ဖျက်ရေးကိုအဓိကထားပြီးတော့စည်းရုံးလှုံ့ဆော်ပညာပေးရာတွေလှုံ့ဆော်နေကြပါတယ်။ဒီကနေ့မှာကြာရောက်တဲ့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့အထိမ်းအမှတ်အဖြစ်ပလတ်စတစ်လျှော့ချသုံးစွဲကြဖို့အတွက်မြန်မာပြည်တွင်းကအဖွဲ့အစည်းတွေဘယ်လိုဆောင်ရွက်နေကြသလဲဆိုတာကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်ရှင်။
နိုင်ငံတော်သမ္မတဦးဝင်းမြင့်ကတဘာဝပတ်ဝန်းကျင်ပျက်စီးစေနိုင်တဲ့ပလတ်စတစ်တွေလျှော့ချသုံးစွဲရေးမှာအလုံးပူပေါင်းဆောင်ရွက်ကြဖို့နေပြည်တော်မှာဒီကနေ့ကျင်းပရဲ့ကမ္ဘာပတ်ဝန်းကျင်နေ့အထိမ်းအမှတ်အခမ်းအနားမှာတိုက်တွန်းလိုက်ပါတယ်။
ခုနှစ်ကမ္ဘာပတ်ဝန်းကျင်ကြီးလေးလေးဆောင်ဖို့ဖြစ်ပလတ်စတစ်ညင်ညမ်းမှုကိုတိုက်ဖျက်ကြဖို့ Beach Plastic Pollution လို့သတ်မှတ်ထားပါတယ်။ဆောင်ဖို့ရည်ရွယ်ချက်ကတော့ပင်လယ်သမုဒ္ဒရာများကိုညင်ညမ်းစေပြီးအန္တရာယ်အသက်ရှင်များရဲ့အသက်ရှင်နေထိုင်မှုနဲ့လူသားတွေရဲ့ကျန်းမာရေးကိုချင်းချောင်းနေတဲ့တခါသုံးပလတ်စတစ်များထုတ်လုပ်သုံးစွဲမှုကိုလျှော့ချဖို့ရေရှည်စင်ဆက်မပြတ်ထိန်းသိမ်းပြည်တန်းစီမဲ့အခြားနည်းလမ်းများကိုအချင်းချင်းမျှဝေပြီးအတူတကွပူးပေါင်းရှာဖွေပေါ်ထွက်ဆောင်ရွက်ကြဖို့အစိုးရများပုဂ္ဂလိကလုပ်ငန်းရှင်များပြည်သူအစုအဖွဲ့များနဲ့တူးချင်းစီကိုတိုက်တွန်းထားခြင်းဖြစ်ပါတယ်။နိုင်ငံသားတိုင်းအနေနဲ့ပလတ်စတစ်ညီညွတ်မှုကိုတိုက်ရွက်ကြဖို့အတွက်အလေးထားဆောင်ရွက်သွားကြရမှာဖြစ်ပါတယ်။
အခုဆိုရင်ရန်ကုန်တမျိုးလုံးရဲ့စွန့်ပြစ်အမှိုက်ကတရက်ကိုတန်ချိန်2300ကျော်ရှိပါရဲ့တန်ချိန်400လောက်ကပလတ်စတစ်တွေပါအဲ့ဒီအမှိုက်တွေကိုစီပင်တရားအမှိုက်ပုံ၄ခုကိုခွဲပြီးပို့ပါရဲလွန်ခဲ့တဲ့လက10လောက်နီးပါးမီးလောင်ကျွမ်းခဲ့တဲ့စတူရိုင်းအေက250လောက်ရှိရဲ့ထိမြင့်အမှိုက်ပုံကထွက်တဲ့ပလတ်စတစ်မီးခိုးငွေတွေတမျိုးလုံးမှာပြန့်နှံ့သွားပြီးနောက်ပိုင်းပလတ်စတစ်အမှိုက်တွေကရန်ကုန်မြို့အတွက်စဉ်းစားစရာတစ်ခုဖြစ်လာပါရဲလက်ရှိအသုံးပြုနေတဲ့အမှိုက်ပုံတွေကနှစ်အနည်းငယ်လောက်မှရန်နာရတော့မှာမို့အစိမ့်မြင့်နီးပညာသုံးပြီးအမှိုက်တွေကိုဖျက်ဆီးပစ်နိုင်တဲ့နီးပညာကိုလွတ်ဆောင်သင့်ကြောင်းရန်ကုန်မြို့တော်စီပင်တရားရေးကော်မတီပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တန်ရှင်းရေးဌာနဒုတိယဌာနမှူးဒေါက်တာအောင်မြင့်မော်ကပြောပါရယ
်ဒီထိန်းသိမ်းမှာဆိုလို့ရှိရင်ကျွန်တော်တို့ကဒီက140လောက်ရှိတယ်ဒီက140ပုံမှာကျွန်တော်နေ့စဉ်တန်ချိန်1000ပုံနေတော့အလွတ်ဆုံးဒီက40လောက်ပဲတန်တော့တယ်ဆိုလို့ရှိရင်နောက်ကနှစ်နှစ်သုံးနှစ်လောက်ဆိုလို့ရှိရင်ပြည့်သွားမယ် Urban Planning ဟာဟိုကသူကဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီအမှိုက်ပုံဝင်နေတာကိုပေးမထားခဲ့ဘူးကျွန်တော်တုတ်တံကိုပေးထားခဲ့တယ်တုတ်တံမြင်နေရတယ်ကျွန်တော်ဖက်ထုတ်ပြီးတော့မှအမှတ်ကုန်တာကိုကျွန်တော်တုံးနေရတယ်တုံးနေတော့လက်ရှိကျွန်တော်တို့အသုံးပြုနေတဲ့ရန်ကုန်မြို့ပေါ်ကအမှတ်ပုံ9နေရာဆိုလို့ရှိရင်နောက်9နှစ်မှာတော့ကျွန်တော်တို့ဒီအမှတ်ပုံမရတော့ဘူးနော်ပုံလို့မရတော့ဘူးဒါကြောင့်မလို့ကျွန်တော် suggestion ကတော့အမှတ်ပုံမရှိဘူးကမှလက်ရှိတုတ်တာရှိတယ်အစနဲ့ဆူလမ်းဝေးလောက်ပြီးတော့မှ gas တုတ်တာရှိတယ်ဒီပညာနဲ့ investment နဲ့ high tech နဲ့ technology ကိုတုံးမယ်ဆိုလို့ကျွန်တော်တော့နှစ်30လောက်ရှိသုံးနိုင်ပါ
တယ်မြန်မာတနင်္ဂနွေလုံးမှာရှိရဲ့မြေချောင်းတွေကိုစီးဝင်နေရအမှိုက်ကတရက်ကိုတန်ချင်း200လောက်ရှိပါတယ်ပလတ်စတစ်အမှိုက်တွေစီးကမဲ့မစွန့်ပြစ်ဖို့ပညာပေးလုပ်ငန်းတွေဆောင်ရွက်နေရပရာဟိတအဖွဲ့ရဲ့ထဲမှာစိမ့်လန်းပြင်းဥလွင်လဲပါပါတယ်ပလတ်စတစ်တွေအလုံးကျုံသုံးဆွဲလာတာကိုတားဆီးဖို့2017ကတည်းကလှုပ်ဆောင်နေရအကြောင်းစိမ့်လန်းပြင်းဥလွင်အဖွဲ့ဥက္ကဋ္ဌဦးလေးမြင့်အောင်ကပြောပါတယ
်ဒီလိုမှရှိတဲ့ပြည်ကတော်တော်များများလည်းဒီပလတ်စတစ်တွေနဲ့နောက်မြို့တွေချောင်းတွေမှာချောင်းနေပြီးမြို့မှာအေးမြို့တွေဖြတ်သွားတဲ့ချောင်းကြီးနဲ့ချောင်းရှိတယ်အဲ့ကြောင့်မှလည်းဒါ blessing နဲ့အနေနဲ့ကျုံနေရတာပေါ့။အဲ့ဒါအကြောင်းကျွန်တော်တို့ကဒီအမှိုက်နဲ့ပတ်သက်ရင်ဒီမှာဟိုအတိအမြင်အားနေသေးတယ်။အားနေတဲ့အခါကျကျွန်တော်တို့ဒါတွေကအစ်ချင်နိုင်ပြည့်နေကြတာပေါ့။တော်တော်များများကဒီ blessing တွေကိုအလုံးစုံသုံးဆမှုပြဿနာကကျွန်တော်တို့ရဲ့ဟိုကျောင်းမကြီးစီးကိုင်းမှုတွေကျုံနေရတာပေါ့။အဲ့ဒါအကြောင်းကျွန်တော်တို့ကအဲ့ဒါကြီးကျွန်တော်တို့ blessing ရဲ့အနေနဲ့ရှော့ချရေးလှုပ်ရှားမှုတွေပုံမှန်တော့ကျွန်တော်လုပ်ဖြစ်တယ်ဗျ။
ပဝင်းကျင်ထိန်းသိမ်းရေးဆိုင်ရာအသိဉာဏ်ပြန်မောဖို့ရည်ရွယ်ပြီးပဝင်းကျင်ထိန်းသိမ်းရေးဥပဒေကို2012မှာပြဋ္ဌာန်းခဲ့ပါတယ်။လူလူလိုက်နာမှုကတော့အားနည်းနေစေဖြစ်တာမို့နောက်အနာဂတ်မျိုးဆက်အတွက်စိုးရိမ်စရာဖြစ်တယ်လို့ပဝင်းကျင်ရေးရာအသိပညာပေးလုပ်ငန်းတွေနေရာအနှံ့မှာဆောင်ရွက်နေတဲ့တပ်မြန်မာအဖွဲ့ရဲ့စေနာဝန်ထမ်းတအုပ်ဖြစ်တဲ့ဒုံမီတထွေးကအခုလိုပြောပါဗျာ
။ပလတ်စတစ်ထိန်းသိမ်းမှုကိုဖန်ဆင်းတိုက်ချက်ပါဆိုပြီးပလတ်စတစ်ပိုလူရှင်းပေါ့နော်ဒီနေ့ရဲ့တင်းကအဲ့ကြတော့ကျမတို့ကဒါကနှီးစင်နေနေလောက်ရမှာဒီမီဒီယာထဲလောက်ရမှာမဟုတ်ဘူးကျမတို့နှီးစင်ကောင်းချောင်းကောင်းနေထိုင်နေတာကာလပတ်လုံးစက်နိုင်တဲ့ကျမတို့ပလတ်စတစ်တွေကိုရှော့သုံးမယ်ပလတ်စတစ်အစားဖို့မှရှိတဲ့ပစ္စည်းတွေနဲ့စားဖို့သုံးမယ်အဲ့လိုဆိုအရင်ကသိကြတော့ကျမတို့လောင်နာကမျိုးစက်ကကျမတို့ကနှီးစရာနှီးရအကျယ်ကြီးထားပေးနိုင်မှာပါတကယ်လို့ကျမတို့ကပလတ်စတစ်တွေအများကြီးသုံးလို့ဆက်လက်ပြီးအမှိုက်ကိုဖောက်သွားမယ်ဆိုလို့ရှိရင်တော့ကျမတို့ပြေးလာတဲ့ကလေးကိုအစ်ကမေးလာတဲ့ခလေးတို့ကဒီကတော့အဖိုက်ဒီပေါ်မှာကြီးပြေတော့သူပလတ်စတစ်တွေကသူမိတဲ့အတွက်ကြောင့်သူတို့ယူတဲ့နေရာကြီးမှာတစ်စစ်စစ်ကြီးစမလာမှာပါဘူ
းဒီကဘာလုံးမှာထုတ်လုပ်လိုက်တဲ့ပလတ်စတစ်တွေကို10ရာခိုင်နှုန်းလောက်ပဲပြန်သုံးကြတာဖြစ်ပြီးကျန်တဲ့ပလတ်စတစ်တွေကတော့အမှိုက်အနေနဲ့ကျန်ရှိခဲ့တာပါမြန်မာနိုင်ငံမှာလွန်ခဲ့တဲ့9နှစ်တာကာလနဲ့နှိုင်းယှဉ်ပလတ်စတစ်စွန့်ပစ်မှုကသုံးဆပုံများလာရလို့ဆိုပါရခင်ဗျာ